ရခိုင်ပြည်နယ်မှာမကြာသေးခင်ရက်တွေကစလို့စစ်ရေးသိမ်းမှမှုတွေကြော့ကြလာတာကြောင့်စစ်ဘေးဒုက္ခတွေတချို့နေရာပြန်ချိန်မှာပဲမိုင်းပောက်ကွဲမှုတခုကြောင့်ထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါရခိုင်ပြည်နယ်မှာနိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့မဲဆန္ဒနယ်မြေတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးဖို့အေအေရခိုင်လက်နက်ကိုင်ဖွဲ့နဲ့တပ်မတော်တို့ပြီးခဲ့တဲ့သတင်းပတ်ထဲမှာအပြန်လည်ထုတ်ပြန်ချက်တွေပေါ်ဆွဲပြီးနောက်ပိုင်းတိုက်ပွဲတွေလည်းငြိမ်သက်နေပါတယ်အခြေအနေတွေတည်ငြိမ်လာတဲ့အမျှတောလာလှုပ်ရှားမှုတွေကလည်းရှိနေပြီလို့ရတိတ်တော်မြို့နယ်စီဒီပင်ရွာသားသူကပြောပါတယ်
အခုကတော့တိတ်ကူကတော့လုံးဝကိုရက်တော့တာပဲရေတက်ကတက်တယ်မို့လို့သူတို့ကတော့သွားနေတာပဲဒါမှမပြစ်တော့ဘူးကွာဒီမြေချိုးကတော့ဒီနေ့ဖွင့်ပေးပြီပြောတယ်ကျွန်တော်ဖကားတော်ရဲ့မော်တော်ရဲ့အနေနဲ့တည်င်းပေါ်ရတာပဲရှိတယ်ဒီနေ့သွားလို့ရတယ်ပြောတယ်
အလားတူမင်းပြမြို့နယ်လေးမြို့မြစ်ဘက်မှာလည်းရေတပ်သင်္ဘောတွေပြစ်ခတ်မှုမရှိတော့ဘူးလို့မြို့ခံတွေကပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်စစ်သွေးကြောက်တော်နဲ့ချင်းပြည်နယ်ပလက်ဝါကိုဆက်တွယ်ထားတဲ့ကလသာမြစ်ကြောင်းလမ်းနေတော့ပိတ်ပင်ထားစေလို့ပလက်ဝါဒေသခံဦးကျော်မင်းကဆိုပါတယ်
။ကလသာမြစ်ကလုံးဝမပြေတာအဲဒီကြောက်တော်ကစားတဲတော့မယ်ဆိုရင်အဲ့ဒီဟာဂိတ်တွေကိုသူတို့နဲ့ရင်းနှီးတဲ့လူကြရင်တော့နည်းနည်းသွားလို့ရတယ်ဒါပေမဲ့ငွေတို့ပေးရတယ်ဆက်မတော်ဖက်က
လက်ရှိရခိုင်ပြည်နယ်ထဲပြေကမှုတွေရော့ကျလာလို့ကြောက်ဖြူနဲ့ရံပြဲဒေသကစစ်ဆောင်ရွာသားတွေနေရပ်ကိုပြန်ကြပြီလို့ပြည်နယ်လွှတ်တော်ကဆက်လက်ဥကြော်လွင်ကပြောပါရယ်
။ရံပြဲဘက်ကလည်းပြန်နေကြပြီ။စနေဘက်မလည်းပြန်နေကြပြီ။အခုရောက်ကိုအဲ့ဒီမှာကနေရာမြေမှာကဒီစပိုက်တွေရိုက်ပြီးနေအရှင်ဖြစ်နေတာ။ရှင်နေနေနေလေးတင်းကြီးနေတာနဲ့သူတို့ပြန်ဖို့အကုန်လုံးစူးစမ်းနေကြပြီ။ပြန်နေတန်နေကြပါဘူး။အားလုံးကတော့ဗျာကျွန်တော်သိကြလို့2000နီးပါးလောက်ရှိတယ
်။ရံပြဲမြို့နယ်ကလပုံးကျေးရွာအုပ်စုမြို့ချွင်မော်ယုံငညိုကိုင်းစတဲ့ကျေးရွာမှာဒီလဆံပိုင်းတို့ကတမတော်ကနေမတင်ကားသူတွေကိုဖမ်းဆီးခဲ့တဲ့ဖြစ်စဉ်ကြောင့်ရွာသားထောင်ကြီးဟာရွာကနေသိမ်းရှောင်နေကြပြီးငြိမ်သက်လာတဲ့အခြေအနေကြောင့်နေရပြန်လာသလိုဆိုပါတယ်ရခိုင်ပြည်နယ်တွင်တိုက်ပွဲတွေရပ်တန့်နေချိန်မှာပဲဒီကနေ့နေ့လယ်ပိုင်းမောင်သောမြို့နယ်မှာမိုင်းပောက်ကွဲမှုကြောင့်အရသားတွေထိခိုက်မှုရှိခဲ့တဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်မိုင်းပောက်ကွဲမှုကြောင့်ကထိန်ပွဲကပြန်လာတဲ့သူတွေလိုက်ပါလာတဲ့ကားတစ်စီးပျက်စီးသွားပြီးသူဦးသေးဆုံးပြီးတော့6ဦးတန်ရန်ရရှိသွားကြောင်းလဲဒေရခအနတ်တောင်ဆရာတော်ကမိတ်ပါတယ
်မိုက်ခွင့်ဆိုင်ရရောက်တဲ့အဲကြောင့်ဒလဝေပေါ်ဒီဆိုင်ရကကြီးရကကစိကပြတဲ့ဟာမှာအဲဒီဆိုင်ရကရောဒီသိချောက်ပါလာမှာပေါ်အဲမိုက်ခွင့်ကြည့်တော့သုံးကပ်ပေးပေါ်တဲ့6ကပြန်ဆန်တန်ရရတယ်အခုပေါင်းလို့သိရင်ပေါ်လိုက်တာတင်ရ
တရားကုန်းကထိန်ကပြန်သဲချောင်းနီးမိုင်းပေါက်ကွဲတာဖြစ်ပြီးဘယ်ဖွဲ့ကထောင်တာတဲ့မိုင်းဆိုတာမသိရသေးဘူးလို့ဆရာတော်ကမိတ်ပါတယ်ပြီးခဲ့တဲ့ရက်တွေမှာလည်းမြေပုံမြို့နယ်လီတွန်ချေးရွာနဲ့စငင်းရွာဘက်ကိုသွားတဲ့ကားလမ်းပြီးစစ်လက်ကျန်ဘုံလို့ယူဆရတဲ့ဘုံပောက်ကွဲလို့လမ်းပြင်လှုပ်ရှားသူတွေဆုံးပြီးနှုတ်ထိခိုက်တံရရရှိခဲ့သလိုအမ်းမြို့နယ်တလက်ချောင်းချေးရွာအုပ်စုနတ်မော့ချေးရွာတွင်မိုင်းပောက်ကွဲမှုကြောင့်ဒေရကန်တက်ကြီးတူတံရပြင်းနှံ့ရရှိသွားခဲ့ပါတယ်လက်ရှိတမတော်ဘက်ကရောရခိုင်လက်နက်ကန်အဖွဲ့တွေဘက်ကပါအပြစ်ခံရစေးရေးထုတ်ပြန်ပြီးနောက်ပိုင်းရခိုင်ပြည်နယ်တွင်ပြည်ခတ်တိုက်ခတ်မှုတွေရော့ကျနေပေမဲ့စစ်ပွဲရဲ့အကျိုးဆက်မြေမြုပ်မိုင်းနဲ့စစ်လက်ကျန်လက်နက်တွေကြောင့်အယတာထိခိုက်မှုတွေရှိနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်